ာဏာသိမ်းမှုအတွက်တက်ကျုပ်ဟောင်းဦးတန်းခွေတို့အုပ်စုပြဋ္ဌာန်းထားတဲ့အခြေခံဥပဒေအခန်း7ကိုအလွဲသုံးစားလုပ်သူဟာတက်ကျုပ်မင်းအောင်လှိုင်ဖြစ်ပါတယ်။ပြည်သူအသက်အိုးအိမ်စည်းစိမ်ကိုထိပါအန္တရာယ်ပြုမဲ့အရေးပေါ်အခြေအနေပေါ်ပေါက်လာတဲ့အတွက်အုပ်ချုပ်ရေးလုပ်ငန်းကိုဥပဒေအတိုင်းမဆောင်ရွက်နိုင်ရင်နိုင်ငံတော်သမရဟာအရေးပေါ်အခြေအနေကိုကျင်းညာနိုင်တဲ့တစ်ချိန်တည်းမှာပဲတင့်တော်တဲ့ပုဂ္ဂိုလ်လက်ထက်အာဏာအနှင်းနိုင်တယ်လို့ဆိုပါတယ်။မင်းစည်းရင်ကိစ္စဟာပြည်သူအသက်အိုးအိမ်စည်းစိမ်ကိုအန္တရာယ်ပြုတဲ့အရေးပေါ်အခြေအနေမဟုတ်ပါဘူး။လက်နဲ့နဲ့အကျန်းဖက်ပြီးအာနာသိမ့်တာကသာပြည်သူအသက်အိုးအိမ်ကိုအန္တရာယ်ပြုတာပါ။ဒါကြောင့်ပြည်သူစန္ဒနဲ့ရွေးကောက်တင်မြှောက်ထားတဲ့ပြည်သူအစိုးရကိုကလိန်စစ်ညှန်းဆင်ပြီးဖယ်ရှားလိုက်တဲ့တက်ချုပ်မင်းအောင်လှိုင်ကိုအစိုးရဝန်ထမ်းတွေကမထောက်ခံကြတာပါ။စစ်အာဏာရှင်ဆန့်ကျင်သူတွေကိုအကျန်းဖက်တိုက်ခိုက်နှိမ်နှင်းနေတဲ့တရင်ဓာတ်ပုံတွေတစ်ကဘာလုံးမှာနေ့စဉ်မြင်တွေ့နေရတာဟာမင်းဆိုမင်းညစ်စစ်အာဏာရှင်စနစ်ကိုတက်တေပြနေတာဖြစ်ပါတယ
်စစ်တပ်ဟာရန်သူကိုတိုက်ခိုက်ချေမှုမှုတီထောင်ထားတဲ့အဖွဲ့အစည်းဖြစ်ပါတယ်တနည်းပြောရရင်ရန်သူကိုဖျက်ဆီးဖို့ရည်ရွယ်ပြီးဖွဲ့စည်းထားတဲ့လက်နက်ကင်တပ်ဖွဲ့ဖြစ်ပါတယ်ဖျက်ဆီးဖို့ဖွဲ့စည်းထားတဲ့အခြေခံသဘာဝကြောင့်စစ်တပ်ကြီးစိုးလာရင်ပျက်စီးဆုပ်ယုပ်မှုနဲ့ညီကုန်းချုပ်တာများပါတယ်ဆရာဝန်အင်ဂျင်နီယာဆရာမကုန်တယ်ပွဲစားအလို့သမားလေသမားစတဲ့အရပ်သားတွေဟာတိဆောက်သူတွေဖြစ်ပါတယ်ဒါကြောင့်တိုင်းပြည်တိဆောက်တဲ့အရသားကိုစစ်ကောင်းဆောင်ဘက်ကရန်သူလိုသဘောထားတာဟာဆုတ်ယုတ်ကြဆင်းမှုဖြစ်ပါတယ်။အမိနာခံမှုကိုသာအဓိကထားတဲ့စစ်တပ်မှာအမိမနာခံတာကိုအပြစ်လို့မြင်ကြတဲ့အတွက်တတ်ချုပ်ခိုင်းတာကိုသာလုပ်ကြပါတယ်။အမှားအမှန်အကောင်းအဆိုးဝေဖန်ပိုင်းခြားစဉ်းစားတာမျိုးအလွန်နှဲပါတယ်။ဒါကြောင့်တိုင်းပြည်မှာဆင်းရဲချမ်းသာအကြီးအကျယ်ကွာခြားတာကိုစစ်တပ်ကဂရုမစိုက်တာပါ။
စီဦးစီးချုပ်ဟာသူ့အမိန့်နာခံမဲ့အဖွဲ့အစည်းကိုသာလိုလားပါလေစစ်တပ်လက်အောက်ခံအဖွဲ့အစည်းအားလုံးစီဦးစီးချုပ်အမိန့်ကိုနာခံလိမ့်မယ်လို့ယူဆထားပါတယ်ဒီတလေကိုအားကိုးပြီးပြည်သူကရွေးကောက်တင်မြှောက်ထားတဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD အဖွဲ့ချုပ်ကိုနိုင်ငံရေးမလုံနိုင်အောင်ထိန်းချုပ်ဖို့ကြိုးပမ်းတာဟာအမျော်အမြင်ကင်းမဲ့တဲ့အကြံစီပါစစ်အာဏာသိမ်းပြီးနောက်တနည်းအစိုးရအမှုတန်းတွေကအာဏာပီဇာရင်လှုပ်ရှားမှု CDM ကိုစတင်အကောင့်တွေဖော်တာဟာတက်ချုပ်ကြီးတို့အဖွဲ့အတွဲစိန်ခေါ်မှုကြီးတစ်ခုပါပဲအမိန့်နာခံလိုက်မယ်လို့မျှော်လင့်ထားတဲ့ဝန်ထမ်းတွေ CDM မှာပါဝင်လာတာဟာຫນွေဦးတော်လှန်ရေးရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ
်အစိုးရဝန်ထမ်းတွေနေထိုင်ပြီးစစ်ကောင်းဆောင်ဟောင်းတချို့အခြေချတဲ့နေပြည်တော်မှာ90ရာခိုင်နှုန်းက NLD ကိုထောက်ခံမဲပေးခဲ့ပြီးစစ်တပ်အာဏာသိမ်းတာကိုအလုံးအရင်နဲ့ဆန္ဒပြကန့်ကွက်ကြတာဟာတက်ချုပ်ကြီးအတွက်စိုးရင်စရာဖြစ်လာပါတယ်။အမိန့်နာခံမယ်လို့ယူဆထားတဲ့ရဲတပ်ဖွဲ့နဲ့နိုင်ငံခြားရောက်မြန်မာတန်တမန်တဲမှာလဲ CDM မှာပါဝင်သူတွေရှိလာတာဟာ NLD အတွက်ဒဏ္ဍာရီဖြစ်ပါတယ်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖမ်းဆီးထိန်သိမ်းပြီးလက်နက်နဲ့စစ်အာဏာသိမ်းတာကိုတပြည်လုံးကလက်မခံနိုင်တဲ့အတွက်မင်းဆိုမင်းညင်ဆန့်ကျင်ရေးလှုပ်ရှားမှုနေရာအနှံ့ပြားမှာပေါ်ထွက်လာတာဖြစ်ပါတယ်။လူရည်တရလုံးရဲ့စန့်ကျင်မှုကိုခံရတဲ့စစ်အစိုးရရဲ့ပြဿနာဟာအလွန်ကြီးမားတယ်လို့စင်ကာပူဝန်ကြီးချုပ်ကတော့ဝေဖန်ပါတယ်။စစ်အာဏာရှင်ကိုမင်းဆိုမင်းညစ်အဖြစ်ဆက်ဆုပ်ယွန်းရှာလာကြပြီဖြစ်ပါတယ
်။မင်းဆိုမင်းညစ်စန့်ကျင်ရေးမှာမျိုးဆက်သစ်လူငယ်တွေအများဆုံးပါဝင်နေပါတယ်။စစ်အာဏာရှင်လက်အောက်မှာမနေနိုင်ကြောင်းလူငယ်လေးတွေကပြတ်နေတာပါ။လူငယ်တွေဟာအမျိုးမျိုးဝတ်စားစီရင်ပြီးကန့်ကွက်ဆန္ဒပြကြပါတယ်။စနပြသူတွေဟာစစ်အာဏာရှင်စန့်ကျင်ရေးမှာရွေချယ်ချင်းတူကြပါတယ်အသက်ဆုံးပြီးရေရှည်တိုက်ပွဲဝင်ဖို့ဆုံးဖြတ်ထားတဲ့ generation z ကိုကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကချီးကျူးဂုဏ်ပြုထားပါတယ်စစ်တပ်ကအကြမ်းဖက်လို့စနပြသူဦးရေရော့ပါသွားတာမျိုးရှိပေမဲ့အချိန်သေးသွားတာမျိုးတော့မတွေ့ရသေးပါဘူးအမှုတန်းတွေရဲ့ CDM လှုပ်ရှားမှုနဲ့အရတားတွေရဲ့ဝိုင်းကျင်ကြမယ်social punishment လှူရှားမှုဟာစစ်အာဏာရှင်စနစ်ဆန့်ကျင်ရေးမှာအလွန်ထိရောက်နေပါတယ်စစ်အာဏာပိုင်ဟာထွေအုပ်ဌာနကိုပြန်လည်ဖွဲ့စည်းရမှာစိတ်ကြိုက်မလုပ်နိုင်ပဲဖြစ်နေပါတယ်မိသားစုဝင်တွေအကျဉ်ခံရမှာဆိုရင်လို့ရကြီးအဖွဲ့ကိုရှောင်ချီလာကြပါတယ်လွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကလည်းရရွာထိမ့်သိမ်းစောင့်ရှောက်ရေးအတွက်ကြိုးပမ်းနေကြပါတယ်ခင်ဗျာ